စပိန်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပီဒရိုဆန်ချက်စ်ကဒီကနေ့စနေနေ့မှာဝန်ကြီးချုပ်တဲ့အဖြစ်ကြံသစ္စာချိန်ဆိုပါတယ်။အရင်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကတော့ပြီးခဲ့တဲ့တောက်ချန်နေထုံးကလွတ်တော်မှာအယုံအကြည်မရှိအဆိုရှုံးနိမ်ခဲ့ပြီးတဲ့နောက်ယာရုကဖယ်ရှားခဲ့ရတာဖြစ်ပါတယ်။မြို့တော်မက်ဒရစ်အနီးကဇာဇွဲလာနန်းတော်မှာစပိန်ဘုရင်ဆက်ထမြမြောက်ဖစ်လက်ရဲ့ရှေ့မှောက်မှာကျန်းသစ္စာချိန်ဆခဲ့တာပါ။အောက်လွတ်တော်အမှတ်နေရာ350ရှိတဲ့အထက်ဆန်ချက်စ်ကထောက်ခံမဲ့180၊ကန့်ကွက်မဲ့169မဲနဲ့ဂျာနီမဲ့တမဲတို့ရရှိပြီးတော့အနိုင်ရသွားတာဖြစ်ပါတယ်။ဆယ်စုနှစ်၄ခုတက်တန်းရှိပြီဖြစ်တဲ့စပိန်နိုင်ငံရဲ့ဒီမိုကရေစီစနစ်အတွင်းလွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့တာဝန်ထမ်းဆောင်စေခေါင်းဆောင်တဦးကိုပထမဆုံးအကြိမ်ဖြစ်ယာရုကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းရာဂျွိုင်းရဲ့ဗဟိုလက်ရာဝါဒပေါ်ပူလာပါတီကပါတီဝင်ဟောင်းတွေပါဝင်ပတ်သက်တဲ့အဂတိလိုက်စားမှုကိုပြည်တံစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်သက်တမ်း6နှစ်ရှိပြီဖြစ်တဲ့ရာဂျွိုင်းလည်းမဲခွဲမှုမှာရှုံးနိမ်ခဲ့ရတာဖြစ်ပါတယ်။ဆိုရှယ်လစ်အလို့သမားပါတီရဲ့အကြီးအကဲဆန်ချက်စ်ကတော့အနာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်အလွန်1980ပြည့်နှစ်နောက်ပိုင်းဒီမိုကရေစီစနစ်ကျင့်သုံးလာခဲ့တဲ့စပိန်နိုင်ငံရဲ့ခုနှစ်ဦးမြောက်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ရှင်။